အမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်ရင်ကြာဆုံးသွားတဲ့စစ်သည်တော်တွေအတွက်အကုန်ပြည့်တဲ့အနေနဲ့ဒီကနေ့ကျင်းပတဲ့ Memorial Day လို့ခေါ်တဲ့အောက်မြဝယ်နေ့အထိမ်းအမှတ်အခမ်းအနားတော်တော်များများကိုအမေရိကန်သမ္မတ Barack Obama တက်ရောက်ဖို့ရှိနေပါတယ်။လက်ရှိတာဝန်ထမ်းဆောင်တဲ့စစ်သည်တွေစစ်ပြန်စစ်မှုထမ်းအောင်တွေနဲ့အစ်မြင့်စစ်ဖက်အရာရှိတွေကိုအိမ်ဒီရောမှာဒီကနေ့မနက်ပိုင်းမနက်စာနဲ့တက်ခင်းအခမ်းပြီးအဲ့ဒီနောက် Arlington အမျိုးသားစစ်သင်းကျိုင်းမှာကျင်းပတဲ့အခမ်းအနားကိုတက်ရောက်ပြီးတော့အညာထရစစ်သည်ဂူဘိတ်ဘန်မှာလွမ်းသူပန်းခွေချမှာပါ။အမေရိကန်ပြည်ထောင်စုမှမေလရဲ့နောက်ဆုံးတင်းနှာနေ့ကိုနိုင်ငံတော်အားလည်းရဲ့အောက်မေဝင်နေ့အဖြစ်နဲ့သတ်မှတ်ကျင်းပတာပါ။အသက်ဆုံးလို့တိုက်ပွဲဝင်ခဲ့ကြတဲ့ကြာဆုံးစစ်သည်တွေရဲ့ဆုလွမှုဂုဏ်ကျေးဇူးတွေကိုဘရော့မှပြန်ပေးဆက်လုပ်ကုန်မှာမဟုတ်ဘူးလို့သမ္မတကသူ့ရဲ့အပတ်စဉ်မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။လူ6သိန်းကျော်သေဆုံးခဲ့ရတဲ့အမေရိကန်ပြည်တွင်းစစ်အပြီး၃နှစ်ကြာ1868ခုနှစ်ကစလို့အာလင်တန်စစ်သင်ကျိုင်းမှာကြာဆုံးသူတွေရဲ့ဂူဘိတ်မှန်သင်ကျိုင်းမြေပုံတွေမှာအလံငယ်လေးတွေကိုစိုက်ထူသလိုပန်းစည်းပန်းခွေတွေနဲ့စီရင်ထားရတာကနေနောက်ပိုင်းမှာအောက်မေဝံနေ့အဖြစ်သတ်မှတ်ကျပါတာပါ။ဒီအောက်မေဝံနေ့ကိုတော့နေရာဒီအားလည်းရာဒီအဖြစ်လက်မှတ်ယူထားကြပြီးသတင်းပတ်ကုံ၃ရက်ကြာပြည့်ရရှိဖြစ်တာကြောင့်အမေရိကန်မိသားစုတွေမိတ်ဆွေပေါင်းစပ်တွေနဲ့တွေ့ဆုံပြီးတော့ပျော်ပွဲရွှေပွဲတွေလည်းကျင်းပကြပါရစေ။